င်္ဂလာပါခင်ဗျာဇွန်လ9ရက် ICG လို့ခေါ်တဲ့နိုင်ငံတကာပဋိပက္ခလေလာရေးအဖွဲ့ကရှောင်းလွန်းတိုင်းနဲ့စစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ရခိုင်ပြည်နယ်ကလက်နက်ကင်ပဋိပက္ခနဲ့နိုင်ငံကြီးအခြေအနေတွေအကြောင်းသုံးသပ်ချက်စာတမ်းတစ်စောင်ထုတ်ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်မှာတက်မတော်နဲ့ရခိုင်တပ်တော်အေအေကြားတိုက်ပွဲတွေဖြစ်ပွားနေခဲ့တာ18လကြာခဲ့ပါပြီနှစ်ပေါင်းများစွာအတွင်းအပြင်းထန်ဆုံးစစ်ပွဲတွေလည်းဖြစ်ပြီးအရှိန်ရော့ကျသွားမဲ့အရေးလက္ခဏာလည်းမတွေ့ရသေးပါဘူးကိုရိုနာဗိုင်းရပ်စ်ကူးစက်မှုကရောဂါအပေါ်မှာတောင်းနှစ်ဖက်လုံးကအာယုံမပြုအရေးမဆိုင်ဖြစ်နေတာပါဒါအပြင်အစိုးရကပါအေအေကိုအကြမ်းဖက်အဖွဲ့အဖြစ်တတ်မှတ်လိုက်တဲ့အတွက်အခြေအနေပိုဆိုးသွားတယ်လို့ NCG ကဆိုပါတယ်စီရေးပဋိပက္ခတွေကြောင့်အကြသပြည်သူတွေအများအပြားတည်ဆုံထိခိုက်ခဲ့ရပါတယ်ငင်းချမ်းကြီးကလည်းဝေးတဲ့ဝေးနေပါတယ်ရခိုင်ပြည်နယ်ရဲ့ရှေ့ရေးအနာဂတ်ကမရေရာသလိုလူရင်းချပြဿနာကလည်းဖြစ်ရှင်းမှုပုံမှုပြီးတော့ခက်ခဲလာပါတယ်တဲ့ရခိုင်ပြည်နယ်ပြဿနာကိုစစ်ရေးနဲ့ဖြစ်ရှင်းလို့မပြည့်ပြည့်နိုင်သလိုလုံလုံလောက်လောက်မရှိတဲ့လူသားချင်းစာနာမှုအကူအညီအနည်းချင်းတော့ကိုအားကိုနေလို့လည်းမရဘူးလို့ ICG ကဆိုပါတယ်။အစိုးရအနေနဲ့စည်ရင်းဤတဲ့ရခိုင်ပြည်နယ်ရဲ့ဝေဒနာတွေကိုကုစားဖို့နိုင်ငံရေးမဟာဗျူဟာတရက်လိုအပ်နေပြီးရွေးကောက်ခံဒီမိုကရေစီကသာဒေသခံလူထုရဲ့လူအင်တွေကိုဖြည့်ဆွတ်ပေးနိုင်မယ်ဆိုတဲ့မျှော်လင့်ချက်ရရှိစေနိုင်မယ်လို့လည်းဖော်ပြပါတယ်။အစိုးရအနေနဲ့လည်းရခိုင်ပြည်နယ်ပြည်ထောင်စုမှာရခိုင်တပ်တော် AA နဲ့ရိုဟင်ဂျာကိစ္စနှစ်ရပ်ကိုအဓိကဖြစ်ရှင်းရမယ်ဦးစားပေးကိစ္စတွေအဖြစ်သတ်မှတ်တင်ကြောင်းရခိုင်ပြည်ထနာကိုစစ်တပ်လက်ထက်မှာသာဝက်ကွက်အပ်ထားတာဟာပြည်ထနာကိုပိုပြီးနှဆိုင်စေမှာဖြစ်ကြောင်း ICG နိုင်ငံတကာပဋိပက္ခလေလာရေးဖွဲ့ရဲ့စစ်တမ်းမှာဖော်ပြပါတယ်။ဇွန်လ17ရက် TTG Asia နဲ့ The Nation သတင်းစာတွေမှာမြန်မာခရီးသွားလုပ်ငန်းတွေပတ်သက်တဲ့သုံးသပ်ချက်ဆောင်းပါးတွေဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့ခရီးသွားလုပ်ငန်းပြန်လည်ရှင်သန်ပွင့်လန့်လာရေးအတွက်မဟာဗျူဟာတွေပြန်လည်ချမှတ်မယ်လို့ဟိုတယ်နဲ့ခရီးသွားဝန်ကြီးဌာနကပြောပါတယ်။ဒီအတွက်အစီအစဉ်30ပါအစီအစဉ်တရရေးဆွဲထားကြောင်းဟိုတယ်နဲ့ခရီးသွားဝင်ကြီးဦးအောင်မောင်ကပြောကြားပါတယ်ပထမဆုံးအဆင့်ကခရီးသွားလုပ်ငန်းဆက်လက်ရှင်းသန်ရေးဖြစ်ပါတယ်အဲ့ဒီလိုဆက်လက်ရှင်းသန်နိုင်မှုကလည်းဘဏ္ဍာရေးတုံ့တင်းမှုလိုအပ်ပါတယ်အစိုးရအနေနဲ့ဟိုတယ်နဲ့ခရီးသွားလုပ်ငန်းမှာအခွန်နဲ့လုပ်ငန်းလက်ဆင့်ကြီးလျှော့ပေါ်ပေးတာငွေရန်ကားတွေတက်တာအောင်ဆောင်ရွက်ပေးတာငွေကြီးအရင်းအနှီးချင်းကားတာတွေဖြစ်ပါတယ်ဒါအပြင်အင်တာနက်အွန်လိုင်းကနေပြီးတော့တစ်ဆင့်ခရီးသွားလုပ်ငန်းဆိုင်ရာကြောချင်မှုတင်နှံ့တွေပို့ချပေးတာခီးစဉ်သစ်တွေနေရာသစ်တွေရှာဖွေတာတွေဆောင်ရွက်ရမှာဖြစ်ပါတယ်။ဒါမှလုပ်ငန်းဆက်လက်ရှင်းသန်တည်ရမှာပါတဲ့။ဒုတိယအဆင့်ကလုပ်ငန်းပြန်ဖွင့်တဲ့အဆင့်ဖြစ်ပါတယ်။အဲ့ဒီအတွက်ဇွန်ဇူလိုင်ဩဂုတ်3လအချိန်ယူမှာဖြစ်ပြီးတော့ဇွန်လအတွင်းပြည်တွင်းခရီးသွားလုပ်ငန်းတွေပြန်ပြီးတော့ဖွင့်မှာဖြစ်တယ်လို့ပြည်တွင်းကအဓိကရခရီးသွားနေရာဒေသတွေလည်းပြန်ပြီးတော့ဖွင့်မယ်လို့သိရပါတယ်။ဇေဒီဖရားတွေပြတိုက်တွေနဲ့နောက်ကျန်တွေလည်းကျမယူဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီပြန်ပြီးဖွင့်မှာဖြစ်ပါတယ်တတိယအဆင့်ကတော့မြန်မာခရီးသွားလုပ်ငန်းပြန်လည်အားသက်လောင်းတဲ့အစီအစဉ်ပါပဲ6လကနေပြီးတော့ဒီနှစ်အချိန်ယူမှာဖြစ်ပြီးဈေးပွဲစစ်စာဖွေတာတွေမြန်မာခရီးသွားလုပ်ငန်းအစီအမြတ်တက်လွင်လန်းဆန်းနေရေးအတွက်ရည်ရှိစီမံကိန်းတွေချမှတ်ဆောင်ရွက်ဖို့ဖြစ်ပါတယ်တဲ့ဒါအပြင်မြန်မာနိုင်ငံပို့ပြီးတော့ပွင့်လာတာနဲ့အမျှထိုင်းကမ္ဘောဒီးယားလာအိုဗီယက်နမ်နိုင်ငံတွေနဲ့ခရီးသွားလုပ်ငန်းအစီအစဉ်သစ်တွေကိုအစိုးရချင်းညှိနှိုင်းဆောင်ရွက်သွားတယ်လို့လည်းဆိုပါတယ်မြန်မာအစိုးရကပြည်ပခရီးသွားတွေဝင်ရောက်မှုကိုဇွန်လ15ရက်နေ့အထိပိတ်ထားပေမဲ့ပြည်တွင်းလေကြောင်းလိုင်းအားလုံးနဲ့အထူးကူညီကယ်ဆယ်ရေးလိုင်းတွေကိုတော့ဖွင့်ထားပါတယ်။မြန်မာခရီးသွားလုပ်ငန်းမြင့်တရေးဥက္ကဋ္ဌကလည်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုရောနဲ့ကျဆင်းသွားတာနဲ့ပြည်တွင်းခရီးသွားလုပ်ငန်းတွေပြန်လည်ဆက်တရမှာဖြစ်ပြီးအဲ့ဒီကနေပြီးတော့တစ်ဆင့်ဒေသတွင်းနိုင်ငံတွေနောက်ဆုံးနိုင်ငံတကာခရီးစဉ်တွေအဆင့်အထိတစ်ဆင့်ချင်းသွားရမှာဖြစ်ကြောင်းပြောဆိုတယ်လို့ဖော်ပြပါတယ်ခင်ဗျာ။